ီကနေ့မြန်မာနိုင်ငံမှာအအောင်မြင်ဆုံးလက္ခဏာပေးတဲ့ပညာရှင်လို့ဆိုနိုင်တဲ့ဆရာစန်းစန်းနီဘိုဟာငယ်စဉ်ကျောင်းသားဘဝကတည်းကမတရားမှုတွေကိုဆန့်ကျင်သူစိတ်ရှိခဲ့သူလူဖြစ်ပါတယ်။ဥဒ္ဒန်ကျောင်းသားအရေးခင်မိုင်းယာပြည်ကစလို့88ရေတော်ပုံပြီး NLD ပါတီရဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့အတွက်နိုင်ငံရေးနဲ့ထောင်3ချိန်ကြာခဲ့သူလည်းဖြစ်ပါတယ်။ဒီလိုနဲ့အကျဉ်းောင်ထဲမှာဘေဒင်လက္ခဏာအတတ်ပညာကိုစီပူလေ့လာဖြစ်ခဲ့ပုံအကြောင်းဆရာစန်းစန်းနီကိုစပြောပြတာကဒီလိုပါ
။ငယ်ငယ်တုန်းကကျွန်တော်ဘေဒင်ဆရာတယောက်ကကျွန်တော်မေမျိုးကကျွန်တော်ရဲ့မိသားစုကကိုယ်ကလေးဘေဒင်ဆရာတယောက်ရှိတယ်ဆရာကြီးဥဝေလူဆိုတာရှိတယ်။အဲ့ဒါကျွန်တော် RID ရောက်တော့ကျွန်တော်သွားပြတက်နေတဲ့အချိန်မှာကျွန်တော်ပြောတယ်သူကအင်ဂျင်နီယာမဖြစ်နိုင်ဘူးပြီးတော့ထောင်ကျမယ်။အဲ့ဒီကကျွန်တော်အသက်19နှစ်ရှိပါပြီ။အဲ့တော့ဒါဖြစ်တဲ့အခါကျတော့အင်ဂျင်နီယာလည်းမဖြစ်နိုင်ဘူးဒီလိုပြောတော့ဖြစ်ကြအကြောင်းမရှိဘူးလေ။အဲ့လေဒီလိုပဲကျွန်တော်တို့ကနေတယ်တော်တော်စိတ်ဆိုးသွားတယ်။နောက်များမကြာပြီပဲဒီကျွန်တော်တောင်းလဲကြတယ်။နောက်ကျောင်းလဲထုတ်ခါရပြီတော့ကျောင်းမှာဆက်တက်ဖို့ခွင့်ရမရတော့ဘူးလေ။များတဲ့အချိန်ကျတော့ဒီပညာရပ်ပေါ်မှာဆင်းဝင်စားတယ်။နောက်တောင်းလဲရောက်တဲ့အခါမှာလည်းကျွန်တော်တောင်းကြတဲ့အချိန်မှာအဲဒီဘိုးတော်တွေတွေ့တယ်လေ။ဆေးရုံကလည်းဘိုးတော်ဆက်ချင်ရေးဆိုပြီးတော့ထောင်ထဲမှာကျွန်တော်တို့တူနေရတယ်။ကျွန်တော်84လုံးကတခါထောင်ထဲဝင်တော့ကတော့ကျောင်းမထုတ်ခါရအောင်ဦးဇက်လုံးကဒုတိယ86ဝင်ပြီးတဲ့အခါမိုင်းရပြည့်ဝင်ပြီးတဲ့အခါထောင်ထဲမှာနေရင်တခါစီးဝေးမှာကျွန်တော်တို့လူငင်းဆန္ဒခွင့်ရခဲ့တယ်လေ။အဲဒီသားထဲမှာကျွန်တော်နေတော့မှထောင်ထဲမှာလည်းချိန်ရရင်ဒီပညာရပေါ်မှာလည်းစိတ်ဝင်စားရင်ဒီလိုဟောကိန်းထုတ်နေဆိုစိတ်ဝင်စားရင်ကျွန်တော်ဘေးရင်လောကတွေရောက်တာလေ။ထောင်ထဲကနေကျွန်တော် 89 လောက်ကလည်းနောက်တစ်ခေါက်ဝင်လာသေးတယ်။ငါးညပါပဲကျွန်တော် NLD ကနေ movement တွေလုပ်လို့တောင်းတဲ့ခွဲဆက်နေပါတယ
်။ဒီလိုနဲ့စန်စာနီဘူဆိုတဲ့နာမည်တစ်လုံးနဲ့လက္ခဏာဘေးဒင်လောကမှာစတင်လူတီများအောင်မြင်လာခဲ့ပုံအကြောင်းသူကဒီလိုဆက်ပြောပြပါတယ်။
ဒီဒီမှာစပြီးတော့ကျွန်တော်စာရေးတဲ့ကာလရှိပါတယ်အဲ့ဒါမှမှစပြီးတော့မှလူသိများလာပုံရပါတယ်ဒီမတိုင်ခင်ကတော့ကျွန်တော်ဆရာကြီးနဲ့ဆရာဦးစံတယောက်နဲ့ကျွန်တော်တွေ့လို့ပြီး93မှာလည်းကျွန်တော်စလုပ်တယ်နောက်စလုပ်တော့ကျွန်မကျောင်းသားတွေနဲ့ကျွန်တော်ခေါ်တာပေါ့လေအဲ့တော့စလာတယ်စလာပြီးမှမကြီးကြီးမှစရေးပြီးမှစအစဉ်ပြေလာတာပါ
အခုဆိုရင်လည်းပဲအတိတ်ကလူတီများထင်ရှားတဲ့ပုံကိုအတော်များများကိုအပတ်စဉ်လစဉ်တွက်ချက်ပေးနေသလို Cherry, Shui နဲ့ CDFM Radio 3ခုကနေအများပြည်သူတွေအတွက်ဟောကြားချက်တွေကိုတရက်ကို8ချိန်လောက်ထုတ်လွှင့်ပေးနေတယ်လို့ဆိုပါတယ်။နေ့လိုက်ဟောကိန်းတွေထုတ်ပြန်နေတဲ့အပြင်အပတ်စဉ်တို့ Journal 30လောက်နဲ့လစဉ်တို့ Magazine 20လောက်မှလည်းပုံမှန်တွက်ချက်ရေးသားနေတယ်လို့ပြောပြပါတယ်။
တော့ခုလည်းဒီတော့စိုးစားပါတယ်ကျွန်တော်စာအုပ်တို့ခုမှရေးပြီးတာပါအဲဒီစာအုပ်တို့ကိုကျွန်တော်ရေးသားပြီးပါပြီခုစီစဉ်ရေးတင်ဖို့ပေါ့နော်စီစဉ်မရှိတော့ဘူးဆိုရင်ကျွန်တော်ဒီတိုင်းထုတ်တာပေါ့လေအခုတော့စာတင်နေပြီပုံတွေစဆွဲနေပါပြီခပူးရဲ့စာအုပ်တွေတီဦးရဲ့စာအုပ်တွေနောက်ခုရဲ့အတွေ့အကြုံတွေအားလုံးနဲ့စာအုပ်တို့လုပ်ထားပါတယ်အဲဒီစာအုပ်ရေးပြီးရင်တော့ကျွန်တော်ဘုဘဝဒီပြည့်ရုံနဲ့ပြောင်းမိတာပ
သာမျက်နှာ1200ကျော်ရှိတဲ့ဆရာစန်းစန်းနီဘိုရဲ့ဗီရင်ကျန်းစာအုပ်ဟာမကြခင်လပိုင်းအတွင်းမှာထွက်ရှိလာတော့မှာပါမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေဟာ2013ခုနှစ်လောက်ကြာမှစတင်မယ်လို့လဲဆရာစန်းစန်းနီဘိုကဟောကိန်းထုတ်ပါတယ်အနာဂတ်မှာနိုင်ငံရေးလှုပ်ဖို့ရည်ရွယ်ထားတဲ့သူ့ရဲ့စိတ်ကူးတချို့ကိုလည်းဒီလိုကြားရပါတယ်
ကျွန်တော်ကတော့ဒီဟာပါပဲဒီလုံနဲ့ဆက်လို့မယ်လူတွေနဲ့ဆက်ဒီလိုပြိဿနဲ့ဆက်လို့မယ်ဒီချောင်းရာတွေကိုဘုသူတ္တရီချန့်ချီမယ်နောက်ချေရရင်နိုင်ငံရေးလို့ပဲဒါပါပဲနိုင်ငံရေးလို့ပဲဆိုတာကတိုင်းပြည်အတွက်ပေါ့လေလောက်ကြာကြည့်နိုင်ငံရေး movement တွေမှာကျွန်တော်ကိုယ်ရတော့သိကြည့်ပါပြီစိတ်တော်ကိုယ်တိုင်လုပ်နိုင်မှာမဟုတ်တော့ထောင်လဲဆက်မွေးရင်တော့အဲလောက်တဲ့လူတွေချင်းကျွန်တော်စီလာတိုင်းပြီးကျွန်တော်အားပေးတဲ့ဒေမယ်စားစီတဲ့ဒါစီမယ်အဲနောက်ပြီးတော့မတော်မတရားပါတီတွေပဲတွေ့ရင်တော့ဟိုချိန်မြင့်ကစဲစဲပဲပြောရင်ပြောမယ်ဒီလိုနေမှာပေါ့
ထင်ရှားတဲ့လက္ခဏာဗီရင်ဆရာစန်းစန်းနီဘိုးရဲ့ဘဝဖြတ်သန်းမှုနဲ့နိုင်ငံရေးအတွေ့အမြင်တွေကိုကောက်နှုတ်တင်ဆက်ခဲ့တာပါခုတစ်ပတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာပြန်လာလိုက်ပါစေနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ